အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီရဲ့ဥက္ကဋ္ဌဒေါက်ဆန်းစုကြည်ကရွေးကောက်ပွဲမှာအနိုင်ရခဲ့ကြတဲ့ကိုယ်စားလှယ်တွေနဲ့ဒီကနေ့တွေ့ဆုံရမှာအာဂရိလိုက်စားမှုကင်းရှင်းမှုပါတီတွင်စည်းကမ်းတွေကိုတင်းကျပ်သွားမှာဖြစ်တဲ့အကြောင်းတတိပေးလိုက်ပါတယ်အစိုးရတစ်ကိုဥဆောင်မှုရှိနေတဲ့ NLD ရဲ့ကိုယ်စားလှယ်တွေအနေနဲ့လူထုနဲ့တသားတဲ့ရည်တည်ဖို့လဲတိုက်တွန်းခဲ့တာပါဒီတွေ့ဆုံပွဲကိုတက်ရောက်တင်းယူထားတဲ့ VOA မြန်မာပိုင်းသတင်းတောက်မတ်မေခါကအပြည့်အစုံကိုပြောပြမှာပါရှင်
လူဝင်မှာရှိရနေရွေးကောက်ပွဲပြီးပထမဆုံးအကြိမ်ဖြစ် NLD အနိုင်ရကိုယ်စားလှယ်တွေနဲ့တွေ့ဆုံရမှာအာဂရိလိုက်စားမှုတွေကင်းရှင်းစေဖို့ပါတီဥက္ကဋ္ဌဒေါက်ဆန်းစုကြည်ကတတိပေးလိုက်တာပါပါတီဝင်တွေအနေနဲ့ပါတီကိုတင်ပြထားတဲ့ပိုင်ဆိုင်မှုကိုတရားဝင်ကြေညာထားတဲ့ကြေညာချက်ထက်ကျော်လွန်ပြီးပိုင်ဆိုင်မှုရှိမရှိသက်တမ်းငါးနှစ်အတွင်းကိုယ်စားလှယ်စစ်ဆေးကော်မတီအဖွဲ့ကစောင့်ကြည့်စစ်ဆေးသွားမှာဖြစ်ကြောင်းထပ်တိုးလာတဲ့ဆိုရင်ပါတီစည်းကမ်းတိုင်းအရေးယူမဲ့အပြင်တီစဲအာဂရိလိုက်စားမှုဥပဒေအရပါအရေးယူသွားမယ်လို့ဒေါက်ဆန်းစုကြည်ကတတိပေးခဲ့တာဖြစ်ပါတယ်ပါတီနိုင်ရကဥတင်ဦးကတော့ရော်ရဲနေတဲ့စီကန်းတွေကိုတင်းတင်းကြပ်ကြပ်ကင်တွဲဖို့စီစဉ်နေတဲ့အကြောင်းရန်ကုန်မြို့တော်ဝင်နှင်းစီကအခမ်းအနားမှာပြောကြားခဲ့တာပါ
အခုဒီနောက်ပိုင်းမှာတော့စီကန်းထင်းသေးရဲ့ပတ်သက်တာအလုံးကိုတော့ပြင်းတင်းတင်းကြပ်ကြပ်တီးတီးကြပ်ကြပ်ဒင်းဒင်းချာချာထင်းနေပြီးတော့ဆောင်ရွက်သွားမှဒါလည်းဆိုင်ငယ်မဲမဲနဲ့ဆက်လုပ်နိုင်မှာဖြစ်တဲ့အတွက်ရော်ရဲနေတဲ့စီကန်းကိုကျွန်တော်တို့ပြန်လည်ပြီးတော့အဖွဲ့ချုပ်ရဲ့အိုင်မဲကကိုကြည့်ပြီးတော့ဆက်လက်ဆောင်ရွက်သွားမယ်ဆိုတာကိုလည်းပဲဒီနေ့မှကျွန်တော်ပြောချင်ပါတယ
်။အာဂရိလိုက်စားမှုတွေနဲ့ပတ်သက်လို့တိခံမှမဟုတ်တဲ့အကြောင်းဒေါက်ဆန်းစုကြည်ကပြင်းပြင်းထန်ထန်သတိပေးခဲ့တယ်လို့လည်းတကုံမြို့နယ်ကနေပြည်သူ့လွှတ်တော်ကိုယ်စားလှယ်အနေနဲ့အရွေးခံရသူဒေါက်တာတသက်ခိုင်ကပြောပါတယ
်။ငွေရေးကြေးရေးပြဿနာတွေသတိထားဖို့လိုတယ်။တခါလေကြိုက်ငွေရေးကြေးရေးပြဿနာတွေငွေရေးကြေးရေးမလုံလောက်တာတွေရှိမယ်။အဲ့ဒါတွေကိုအခုနီးကိုဟာနဲ့ဖြည့်ရှင်းပြီးတော့မှမားလို့ရှိရင်တော့အမောက်အမှန်လုတ်ပေးလို့မရဘူးအကူညီလိုတယ်ဆိုလို့ရှိရင်ဟိုတောင်းပိုင်ခွင့်ရှိတယ်စသပြီးတော့ကူညီမယ်မားလို့ရှိရင်တော့အမောက်အမှန်လုတ်လို့မရဘူးတကယ်လို့အမားဖြစ်သွားပြီးလို့ရှိရင်တော့ဥပဒေရပဲအရေးယူမယ်ဥပဒေရအရေးယူလို့နောက်ချောင်းနေပါလေကြသွားလို့ရှိရင်တော့အဖွဲ့ချုပ်အဖွဲ့ဝင်ဖြစ်တဲ့အတွက်ကိုဒါရဲဘော်ရဲဘက်စိတ်ဓာတ်နဲ့ထောင်ဝင်စားတော့လာတွေ့မယ်လို့ပြောပြီးတော့မှညှိကုံချုပ်သွားတာလေ
အဂရိလိုက်စားမှုကင်းရှင်းဖို့အတွက်သာမကပါတီတွင်းမှာဆန်းဆောင်ရေးမြင့်တက်လောင်ဆောင်ရွက်ဖို့ပါတီတွင်းမှာရောလူထုနဲ့မှာဆက်ဆံရမှာအဆင်ပြေချောမွေးဖို့စတာတွေကိုလည်းဒေါက်ဆန်းစုကြည်ကထည့်သွင်းမှကြားခဲ့တယ်လို့ဒေါက်တာတသက်ခိုင်ကပြောပါတယ်
အဖွဲ့စည်းပုံရှင်ကဥပဒေဒါကိုလည်းစံပွဲဖြစ်တယ်လို့ဖြစ်တယ်ဒီအဖွဲ့ချုပ်ကနေထုတ်ထားတဲ့ရွေးကောက်ပွဲကြေညာစာတမ်းကိုသိရတယ်နော်ဒီလူထုနဲ့ဆက်ဆံရေးဒါလည်းပြောတယ်ဒါလည်းပြည်လည်ရမယ်နောက်တစ်ခုကကျတော့ကိုယ်ပါတီတွင်းလုံးမလို့ရှင်ရင်ဒီလွတ်တော်ကိုယ်စားလှယ်အချင်းချင်းရဲ့ဆက်ဆံရေးလည်းကောင်းမှာပါပဲနော်ကျွန်တော်အဖွဲ့ချုပ်အတွင်းမှာနော်အစုအဖွဲ့တွေဖွဲ့ပြီးတဲ့အခါကျတော့ဆရာမွေးတပည့်မွေးနိုင်ငံတွေဖွဲ့တာဒါမျိုးကိုလုံးဝလက်သက်မခံဘူးနော်အဲ့ဒါပြောပါမယ်
NLD ပါတီရဲ့လွတ်တော်ကိုယ်စားလှယ်တွေအဖြစ်နဲ့ရရှိမဲ့လစာငွေကိုလည်းပါတီနဲ့လူထုအတွက်ရည်ရွယ်ပြီးအသုံးပြုဖို့လဲစီစဉ်ထားတယ်လို့လွတ်တော်ကိုယ်စားလှယ်ဒေါက်တာမြင့်ညာနာဆိုးကပြောပါရယ်လက်တလုံးလွတ်တော်ကိုယ်စားလှယ်တူအနေနဲ့လစာရဲ့25ရာခိုင်နှုန်းပါတီရန်မုံငွေဖြစ်ထည့်ဝင်နေရတယ်လို့ဒီတစ်စဲရွေးကောက်ပွဲမှာအနိုင်ရလာတဲ့ကိုယ်စားလှယ်တွေအနေနဲ့လည်းအချိုးကျထည့်ဝင်ရမှာဖြစ်တယ်လို့ဒေါက်တာမြင့်ညာနာဆိုးကပြောပါရယ်
ကျောင်းလူဖြစ်လို့ကလွတ်တော်ကိုပြောတာ
ဟုတ်ပါဘူ
းကျောင်းလူဖြစ်လို့တော့မျိုးသားလွတ်တော်နဲ့ဒီလိုလိုပြောလက်ရှိလေဆရာတို့အနေနဲ့ပြင်းပြင်းဝေဆယ်သိန်းအလားမရရင်နှစ်သိန်းခွဲအားလာတယ်လားဒီပါရီယံမုံဝင်နေနဲ့ပြန်ပြီးတော့ပေါ့နော်ပြန်ကြည့်ရတယ်အဲ့တော့အခုကလူပုံများလာပြီဟိုဒီပုံစံတိုင်းပဲဆက်ကျင့်သုံးတယ်ပြောတာတိုင်းနေသာကြီးလွတ်တော်ကကြတော့နည်းနည်းနည်းအတိကြတော့မသိဘူးအသိဉွယ်လားအသိလားမသိဘူးဟိုလက်ရှိကိုတိုင်းနေသာကြီးလွတ်တော်ကိုယ်စားရေးထဲမှာတိုင်းသားကြီးကဝင်ကြီးရရှိတိုင်းသားဝင်ကြီးကဝင်ကြီးရဆိုတော့သူတို့ရဲ့ချင်းမွေကတိတ်နေတယ်ဆိုတော့ကိုဖြတ်မယ်။တော့ပြောတာဝင်ဟိုချင်းမွေများလာနေမြားဒါရင်တော့တိုးတိုးသွားမယ်
။ဒီကနေ့မနက်ပိုင်းမှာဒေါက်ဆန်းစုကြည်အနေနဲ့တနင်္လာရီတိုင်းရန်ကုန်တိုင်းနဲ့မွန်ပြည်နယ်ကရွေးကောက်ပွဲအောင်နိုင်တဲ့ကိုယ်စားလှယ်တွေနဲ့တွေ့ဆုံခဲ့ပြီးနေ့လယ်ပိုင်းမှာတော့ပဲခူးတိုင်းအေရီတိုင်းကရင်ပြည်နယ်ကရွေးကောက်ပွဲအောင်နိုင်တဲ့လွတ်တော်ကိုယ်စားလှယ်တွေနဲ့တွေ့ဆုံခဲ့တာဖြစ်ပါတယ်။လာမယ့်ဒီဇင်ဘာ9မှာလဲမန်လေး၊စကိုင်း၊ကယား၊ချင်း၊မကွေ၊ရှမ်း၊နာဂ၊တနု၊အင်းသာ၊ပလောင်စတဲ့နေရာကရွေးကောက်ပွဲအောင်နိုင်တဲ့လွတ်တော်ကိုယ်စားလှယ်တွေကိုပြင်မနာမှာတွေ့ဆုံသွားဖို့ရှိပါတယ်ရှင်။